to the Voice of America in Burmese.
mingla mne kema shin 2018 ခုနှစ်မလ16ရက်တာကြနေ့နေ့ဖက်ဗီဒီယိုအတန်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32, line meter 40, line meter 48 kHz 6.53 MHz တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုနှစ်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်ဒီနေ့ကိုမဆင်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒီတွေမှာရုရှားတရှိဟောင်းကိုဓာတုစိတ်နဲ့လုတ်ကြံတက်ဖြတ်ဖို့စူးစမ်းတဲ့ကိစ္စရုရှားကိုပြစ်တင်ဝေဖန်ကြတဲ့အထက်အခုတော့အမေရိကန်လည်းပါလာပါပြီ။ကမ္ဘာနိုင်ငံပေါင်း156နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တွေထဲမှာမြန်မာနိုင်ငံကအဆင့်130မှာရှိပါတယ်။မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဂျာတာပရီနီကဆွီဒင်မှာရောက်နေပြီးထရမ့်နဲ့ကင်ဂျွန်အွန်းတွေ့ဆုံပွဲအတွက်ပြင်ဆင်တဲ့ပထမအဆင့်ဖြစ်နေကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ရေဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေကိုမနေ့ကဗြိတိန်လွှတ်တော်အတွင်းချပြဆွေးနွေးခဲ့တာမှာ
First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
လူသားချင်းစာနာမှုအကူအညီတွေပေးရနေရရင်ပြန်ရေးတွေနဲ့ပတ်သက်လို့ဗြိတိန်အာရှပစိဖိတ်ရေယာဝန်ကြီးရဲ့တင်ပြချက်တွေကိုထုတ်လွှင့်ပေးသွားမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့တရုတ်သမ္မတရဲ့ရာသက်ပန်သမ္မတရာရုသက်တမ်းနဲ့တရုတ်နိုင်ငံနဲ့ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးဆက်နွယ်မှုအကြောင်းတုံ့သက်ချက်တွေအာဖဂန်ဆိုရနဲ့တာလီဘန်သဘုံတွေကြားမှာငြိမ်းချမ်းရေးအလားအလာတိုးတက်လာလေတော့မလားဆိုတဲ့မျှော်လင့်နိုင်ခြင်းလုံခြုံရေးနဲ့ကြမ်းမာရေးထောက်ကူပြုဖက်နှက်ဆိုတာဘယ်လိုမျိုးလဲဆိုတာတွေပြောပြပေးသွားမှာပါအခုရင်းဆုံးတော့တောက်ချာနေမနေ့ခင်ထိတ်တန်းရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မဆင်စင်တို့ပြောပြကြပါမယ်ရှင်
ဒီတဲ့နိုင်ငံမှာရုရှားသချိုအောင်တူကိုအာယုံကြောတိဓာတုအစိတ်နဲ့လုတ်ကြံတက်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပ်ပေါ်သမ္မတထရမ့်အစိုးရကရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတယူကော့ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတာအတွက်ဒိုင်းရက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲ့ဒါနဲ့ပတ်သက်လို့တန်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်ဒီတဲ့နိုင်ငံဆော့စ်ဘူရီမြို့မှာရုရှားသချိုအောင်ဆာဂေးစကရီပယ်ကိုအစိတ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဂျာတာပရီနီမှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်အဲ့ဒီတိုက်ခိုက်မှုကိုရုရှားကစီစဉ်ခဲ့တယ်လို့ပြည်တိန်ကပြောထားတာနဲ့ပတ်သက်ပြီးဂျာတာပရီနီမှာပြည်တိန်ပြင်သစ်ဂျာမနီခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်ကလည်းပူးတွဲကြေညာချက်တွေဆောင်ထုတ်ပြန်ပြီးတော့ပြည်တိန်ရဲ့ပြောဆိုချက်ကိုထောက်ခံထားပါတယ်။2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နောက်ခဲ့တာအမေရိကန်လျှက်စစ်တပ်အလိုက်အပါအဝင်တခြားစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အဖွဲ့အစည်း5ခုနဲ့လူပုဂ္ဂိုလ် 19 ဦးတို့ကိုအမိမဲစီးရင်သွင်းလိုက်တဲ့အကြောင်းအမေရိကန်အစိုးရကကြေညာအပြီးသိမ့်မကြခင်မှာပဲခေါင်းဆောင်၄ဦးရဲ့ပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။
2016 American သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကသမ္မတ Donald Trump ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေဆာရွက်စာတမ်းအထောက်အထားတွေကိုစစ်ဆေးဖို့တောင်းယူထားပါတယ်။ Mr. Mueller လိုချင်နေတဲ့မှတ်တမ်းပမာဏဘလောက်များသလဲဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့ကုမ္ပဏီနဲ့ရုရှားကြားပတ်သက်ဆက်ဆက်မှုတွေနဲ့ဆိုင်တဲ့အထောက်အထားတွေMr. Mueller စုံစမ်းစစ်ဆေးနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားတွေအားလုံးကိုပေးအပ်ဖို့နယူးယောက်ခြေဆိုင် Trump Organization ကို Mr. Mueller ရဲ့စင်ဆိုစာထဲမှာညွှန်ကြားထားတယ်လို့ The New York Times သတင်းစာကရေးပါတယ်။အဲ့ဒီအထောက်အထားတွေအားလုံးကိုကုမ္ပဏီကပေးလိုက်ပြီးပါပြီ။မိသားစုပိုင်စီးပွားရေးလုပ်ငန်းတွေကို Mr. Mueller ကစုံစမ်းစစ်ဆေးလာမယ်ဆိုရင်တော့ဒါဟာကန့်သက်ပေါင်းကိုကျော်လာတာဖြစ်သွားလိမ့်မယ်လို့သမ္မတ Trump ကပြောထားပူပါတယ်။
ညာနာမှုပိုင်ခွင့်ထုတ်ကုန်တွေကိုခိုးယူရဲဆိုတဲ့ဆွဲချက်နဲ့တရုတ်နိုင်ငံအပေါ်ပြင်းထန်တဲ့တုံ့ပြန်လှုံ့ဆော်ချက်တွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကမကြာခင်မှာစဉ်းစားတော့မယ်လို့အမေရိကန်ဆိုရရဲ့ကုန်သွယ်ရေးဆိုင်ရာဂျာပီပုဂ္ဂိုလ်ဖီတာနဗာရုကဂျာတာပရီနီမှာပြောပါတယ်။တရုတ်ကနေအမေရိကန်ကိုတင်ပို့တဲ့သတင်းပညာဆိုင်ရာဆက်သွယ်ရေးဆိုင်ရာနဲ့လူသုံးကုန်ပစ္စည်းတွေအပေါ်နှစ်စဉ်ကောက်ခံတဲ့အခွင့်အရေးကိုဒေါ်လာဘီလီယံ60တိချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေစဉ်းစားနေတယ်လို့သတင်းတွေမှာပြောကြပါတယ်။တရုတ်နဲ့ကုန်သွယ်မှုမှာလုံငွေမတရားပြနေတာကိုဒေါ်လာဘီလီယံတရာအထိချော့ချဖို့ကြိုးစားတဲ့အနေနဲ့အခုလိုလုပ်ဖို့စဉ်းစားနေတာပါ။ပြီးခဲ့တဲ့နှစ်မှာတရုတ်ကနေအမေရိကန်ကိုတင်သွင်းကုန်တန်ဖိုးဟာဒေါ်လာ385ဘီလီယံရှိပြီးအမေရိကန်ကနေတရုတ်ကိုတင်ပို့တာထက်ပိုများပါတယ်။တန်မဏိတင်သွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်း၊အလူမီနီယံတင်သွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းချမှတ်မယ်လို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်ကကြေညာထားပြီးအဲ့ဒီအခွန်စီးကျက်မှုအသစ်တဲကတချို့ဟာတရုတ်အပေါ်တည်ရောက်မှုရှိပါတယ်။အမေရိကန်ကအခွန်စီးကျက်မှုအသစ်တွေလုလာရင်လက်လုံပြန်မယ်လို့တရုတ်ကလည်းသတိပေးထားပါတယ်။ကုန်သွယ်ရေးစစ်ပွဲဟာဘယ်သူအတွက်မှအကျိုးမရှိဘူးဆိုတာသမိုင်းကတည်တည်ပြထားပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန်းကပြောပါတယ်။မ မလိုလားတဲ့အခြေအနေတွေဖြစ်လာမယ်ဆိုရင်တရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အခွင့်အရေးကိုကောက်ကွယ်ဖို့ရွေးချယ်ရှိတယ်လို့လည်းပြောခွင့်ရလူကန်းကပြောပါတယ်
Sorry အင်ရှေ့မင်းသားမိုဟာမက်ဘီဆလမ်ကအီရန်ကောင်းဆောင်ကိုဟစ်တလာနဲ့ခိုင်းနိုင်ပြီးအီရန်အနေနဲ့နျူကလ িয়ার ဘုံးထုတ်လုပ်မယ်ဆိုရင်ဆော်ဒီအာရေဗျာကလည်းအလျင်အမြန်နျူကလ িয়ার ဘုံးထုတ်လုပ်မယ်လို့ဆိုပါတယ်ဆော်ဒီရဲ့နျူကလ িয়ার ဘုံးထုတ်လုပ်လို့တဲ့ဆန္ဒရှိတဲ့အပေါ်မှာအမေရိကန်လွှတ်တော်အတွင်းမှာတော့အမတ်တဦးစီကမိမိပါတီရဲ့ရည်တည်ချက်အတိုင်းပြောဆိုခဲ့ကြပါတယ်ဒီမိုကရက်တစ်လွှတ်တော်အမတ်ဘီလ်နယ်ဆန်ကတော့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုသဘောတူရင်ဒေတာတွင်နျူကလ িয়ার လက်နက်ပြန့်ပွားမှုရှိလာမယ်လို့ပြောပါတယ် Republican အမတ်ဒေးဗစ်ဘာဂျူးကတော့ကျွန်တော်တို့မှာအီရန်အရေးကိစ္စကိုသူများနဲ့မတူအောင်ကင်တွယ်နိုင်တဲ့သမဏရှိနေပြီးဒါကိုလည်းကဘာကတီးပြီးသားပါလို့ဆိုပါတယ်လွှတ်တော်အနေနဲ့အီရန်နိုင်ငံအပေါ်သူတို့ရဲ့လူမဆန်တဲ့လှုပ်ရက်တွေအတွက်စီးပွားရေးပိတ်ဆို့မှုတွေထပ်ပြီးချမှတ်နေတာလည်းအားလုံးသိတယ်လို့ပြောပါတယ်ဒါအပြင်တကဘာလုံးကလည်းမိမိတို့နဲ့အတူရပ်တည်နေပါတယ်လို့ပြောပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
ဒီကနေ့တောက်ကြမနေ့ဖက်တင်များကိုတိုင်းရဲဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပြောချင်းစိုးနိုင်ငံများစီးရင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်။ကုလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မတ်လ14ရက်ဗိုလ်ထူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအဆင့်ခန်းစာထဲမှာအဲ့လိုသတ်မှတ်ထားတာပါ။လူတို့ချင်းဝင်ဝေးလူမှုဖူလုံရေးထောက်ပံ့ကျမ်းမာတဲ့လူတန်းလူမှုလွတ်လပ်ခွင့်အလူအတန်းရရောမှုနဲ့အကျင့်ပြတ်ခြားဆောင်မှုကင်းရှင်းတာစတဲ့အချက်တွေကိုတိုင်းတာအမှတ်ပေးပြီးတော့ပျော်ရွှင်မှုအဆင့်ကိုသတ်မှတ်တာပါကမ္ဘာမှာအပျော်ရွှင်ဆုံးနိုင်ငံဖြစ်ဒီနှစ်ဆင်းမှာသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်9မှာရှိခဲ့တာကနေတက်လာတာပါပြီးခဲ့တဲ့နှစ်ကအဆင့်10မှာရှိခဲ့တဲ့နော်ဝေးနိုင်ငံကတော့ဒီနှစ်အဆင့်2ကိုလျှော့သွားပါတယ်ထိပ်တန်း10နိုင်ငံထဲမှာပါတဲ့တခြားနိုင်ငံ7နိုင်ငံကတော့ဒိမတ်အိုင်စလန်ဆွစ်ဇာလန်နယ်သာလန်ကနေဒါနယူးဇီလန်ဆွီဒင်နဲ့ဩစတြေးလျနိုင်ငံတွေဖြစ်ပါတယ်။ကမ္ဘာထိပ်တန်းနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကပြီးခဲ့တဲ့နှစ်မှာအဆင့်14ရှိခဲ့တာကနေအဆင့်18ကိုရောက်သွားပြီးဗြိတိန်ကအဆင့်19နဲ့အာရဗ်စော်ဘောများပြည်တော်စု UAE ကအဆင့်20မှာအသီးသီးရှိကြပါတယ်။အဆင့်156နဲ့ကမ္ဘာမှာပျော်ရွှင်မှုအနည်းဆုံးနိုင်ငံဖြစ်သတ်မှတ်ခံရတာကတော့အာဖရိကတိုက်ကဘူရွန်ဒီနိုင်ငံဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဟာဆွီဒင်နိုင်ငံကိုကြာလာပြီးနေကရောက်ရှိလာတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်တို့နှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆနိုင်ပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုးဟာစတော့ဟ်ဟ ோம் မြို့မှာဆွီဒင်နိုင်ငံခြားရေးဝန်ကြီးမာဂော့တ်ဝေါ်စထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်။သူတို့ဘယ်ချိန်ဘယ်နေရာမှာတွေ့မယ်ဆိုတာတော့မသိရသေးပါဘူး။ဆွီဒင်ဟာပျုံရန်မှာနိုင်ငံဆိုင်ရာတန်ယုံဖွင့်ထားတဲ့အနေငယ်သောအနောက်နိုင်ငံတွေထဲကနိုင်ငံတစ်ခုဖြစ်ပြီးမြောက်ကိုရီးယားနဲ့1983ခုနှစ်ကတည်းကတန်တမန်အဆက်အသွယ်ရှိခဲ့ပါတယ်
။ထိုင်းနိုင်ငံကဂရီကျော်တရေကြီးတူဖြစ်တဲ့တန်နာတွန်းဂျူဝန်ဂရွန်ရွန်ကစ်က Future Forward Party လို့အဓိပ္ပာယ်ရတဲ့အနာကောမိုင်းဆိုတဲ့နိုင်ငံရေးပါတီတစ်ခုကိုထူထောင်တဲ့အကြောင်းကြေညာပြီးနေကကြေညာပါတယ်။ထိုင်းနိုင်ငံမှာမော်တော်ကားအပူပစ္စည်းတွေထုတ်လုပ်တဲ့ Thai Summit ကုမ္ပဏီအုပ်စုကြီးရဲ့ဒုတိယဦးတာဖြစ်သူသန္နာသွန်ကနောက်နှစ်မှာအထူးလူရွေးကောက်ပွဲတွေကျင်းပရင်သူဝင်ပြိုင်မှုစီစဉ်ထားတယ်လို့ပြောပါတယ်။မစ္စတာသန္နာသွန်နဲ့အတူပါတီဖွဲ့စည်းတယ်မှာပါဝင်တဲ့တခြားအဖွဲ့ဝင်14ဦးနဲ့အတူပါတီသစ်ဖွဲ့စည်းတဲ့ကြောင်ဘန်ကောက်ပြည်တော်မှာကျင်းကြတာပါ။အဲဒီလူတွေထဲမှာဘန်ကောက်ထမဆတ်တက္ကသိုလ်ကဥပဒေဘာသာရပ်ကတိကဖီယပ်တာဆန်ခနိုကူလိန်ပြောင်းထားသူအမျိုးသမီးတဦးမတန်ဆွမ်းတက်ကြွလှူရှားသူတဦးနဲ့အလုံသမားသမဂ္ဂခေါင်းဆောင်တဦးတို့လည်းပါဝင်ပါတယ်။မစ္စတာတန်နာသွန်းကပါတီရန်ပုံငွေအတွက်သူ့ရဲ့ကိုယ်ပိုင်ငွေကိုထည့်ဝင်အသုံးပြုမှာမဟုတ်ဘဲသူတို့ပါတီကိုထောက်ခံသူတွေစီကနေရန်ပုံငွေကောက်ယူစုဆောင်သွားမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကတည်းကအာဏာသိမ်းအုပ်ချုပ်လာတာဖြစ်ပြီးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီသစ်တွေမှတ်ပုံတင်ဖို့မတ်လ2ရက်နေ့ကစပြီးအစိုးရကခွင့်ပြုထားတာပါ။ပပုံတင်ကြတဲ့နိုင်ငံရေးပါတီတွေထဲမှာ Future Forward Party ဟာအခုချိန်ထိဆိုရင်58ခုမြောက်နိုင်ငံရေးပါတီဖြစ်ပါတယ်
။ American ပြည်ထောင်စု Florida ပြည်နယ်မေယာမီမြို့မှာမကြသေးမီကစောက်ထားတဲ့တံတားစစ်စင်ပြိုကျခဲ့ပါတယ်။ Florida နိုင်ငံတကာတက္ကသိုလ်ဝင်းနဲ့ ကျောင်းသားအဆောင်ကြားကတရားပြူကြတဲ့နေရာမှာကားရှစ်စီးပိတ်မိနေပြီးလူရှစ်ဦးကိုဆေးရုံကိုအရေးပေါ်ပို့ခဲ့ရပြီးဝန်ချီဇက်တွေရှာဖွေရေးခွေးတွေနဲ့လည်းဆက်လက်ရှာဖွေနေပါတယ်။ဒဏ်ရာရသူအများအပြားရှိတယ်ဆိုပေမဲ့တေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူး။အချို့သတင်းတွေကတော့တေဆုံးသူတဦးကနေ10ဦးအထိရှိနိုင်တယ်လို့ပြောပါတယ်။ဒီတရားကဖလော်ရီဒါနိုင်ငံတကာတက္ကသိုလ်ကကျောင်းသားတွေသွားရေးလာရေးလွယ်ကူစေဖို့အတွက်ရှစ်လန်းသွားဟိုင်းဝေးလမ်းမကြီးပေါ်ကဖြတ်ဆောက်ထားတာပါဒီတရားဆောက်တဲ့ MCM ကုမ္ပဏီကဒီဂျေကွဲပွဲဖြစ်ရတဲ့အတွက် American တဲယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဌာနနဲ့ပူးပေါင်းကူညီဆောင်ရွက်သွားပါမယ်လို့ Twitter စာမျက်နှာမှာရေးသားထားပါတယ
်တောက်ကြနေမနဲ့ခင်ဗီအိုကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မဆင်စင်တို့ပြောပြပေးသွားကြတာပါဒီ VOA အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်အခုဇက်တိုက်နှာစင်ရမယ့်သတင်းလွှာတွေကိုတော့ Britain Parliament တွင်မနေ့တုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကအရေးဘဲအချက်တွေကိုဦးစားပေးဆွေးနွေးတင်ပြခဲ့ကြတယ်လို့ဆိုတာကိုပြောပြပေးပါမယ်ရှင်ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးဗြိတိန်ဆိုရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဦးစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြာသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့တုန်းကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆော်မှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းနာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လေမန်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကင်ပြဖြည့်ရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာအကူအညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကောက်ထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press
for the UNHCR ဒုက္ခသည်တွေဘေးကင်းလုံခြုံပြီးကိုယ်တော်နဲ့ကိုယ်ပြီးတော့ဂုဏ်သိက္ခာရှိရှိနေရပြန်ရေးပြီးမြောက်အောင်လဲစိတ်ရှိရှိထားပြီးဆက်လက်လုပ်ကင်ကြရမှာဖြစ်ပါတယ်။တနိုင်ငံနေကြားကနေဟိုဘက်ဒီဘက်ပြန်ကြမဲ့သူတွေအတွက် UNHCR ကကြီးကြပ်ပြီးမှန်ကန်ကြောင်းအတည်ပြုစစ်ဆေးဖို့ကိုလည်းမရမနေတိုက်တွန်းသွားမှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကိုယ်ကျယ်ဖို့ကမ္ဘာလုံးမှာစီးကန့်တဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ်
။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violations. တ
တိယချက်ကဒီကိစ္စမှာလူခွင့်ရေးချုပ်ဖောက်မှုတွေနဲ့လိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းဖိအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းခွင့်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပိပခဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်တွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,the UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ကိုဖီအန်နန်ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ်
။ညီကောင်ချုပ်အနေနဲ့ ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင
်။သောရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးသံစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝတစ်နေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဒေတာရင်းသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ်။တရုတ်နိုင်ငံမှာသမ္မတသက်တမ်းရာဒူအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ဂရီပေးထားတဲ့သမ္မတရှီချင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်ထဲမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းတောက် Rep Jennings ထိုင်ပေကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်
။တရုတ်နိုင်ငံမှာသမ္မတရာထူးသက်တမ်းကန့်သက်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်သမ္မတရှီကျင်းပင်အနေနဲ့ရာသက်ပန်သမ္မတတာဝန်ကိုထမ်းဆောင်နိုင်ဖို့လမ်းပွင့်သွားခဲ့ပါတယ်။တရုတ်တို့ဘက်ကသူတို့ပိုင်တယ်လို့အမြဲသတ်မှတ်ထားတဲ့ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလကပဲသမ္မတရှီကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ဒီကိစ္စကိုနောက်မျိုးဆက်သစ်ခေါင်းဆောင်တွေတက်လာတဲ့အထိမဆောင်သင့်ဘူးလို့ပြောခဲ့တာပါ။အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းသစ်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပေမျိုးအမျိုးသားချန်ရှီတက်တူရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘူကတွတ်ပါတယ်
။ဘောတော့ရင်ဝေတကအင်ကိုင်းမီယိုထိုင်တမ်းတာပီလာ
။ဆွေးနွေးရေးစပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတိုက်တိုက်မလုပ်တော့ဘူးဖြစ်နိုင်ချင်များပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကင်တွေကိုသူ့အနေနဲ့အချိန်အများကြီးရသွားပါတယ
်။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလာထိုင်ဝမ်နဲ့တရုတ်တို့တီးကြအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ရှုံးပြီးတဲ့နောက်ချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနားကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူးတရုတ်သမ္မတရှီကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့သွားမယ်လို့ပြောထားပါတယ်သမ္မတရှီအနေနဲ့သမ္မတရာထူးအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေစိုက်ချန်ဂွာ 21st century တက်သည့်ပညာရှင်များအဖွဲ့ကအမှုဆောင်အရာရှိချုပ်ဂျိုအန်နယ်လေးကသုံးသပ်ပါတယ
် If he has to step down in 2023 then certainly the clock will be ticking
တကယ်လို့သူ2023ခုနှစ်မှာရာထူးကနေဆင်းပြေးရမယ်ဆိုရင်အချိန်သိမ့်မရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်အခုတော့2023မှာသူရာထူးကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နီးစည်ရေးနီးတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်
။ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တိတာတဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စည်ရေးတန်တမာရေးနီးတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နီးကိုပိုလှုပ်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာသင်နိုင်ရင်းနှီးမြုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဆန်းပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမ္မတဟာဟူချင်းတောင်လက်ထက်ကလည်း စစ်ရေးအရချိန်ချောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ယင်းနှိမ့်မြုံနံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမ္မတဆာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်တယ်ဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံသလိုတရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလည်းဆွေးနွေးမှုတွေမရှိခဲ့ပါဘူး။တရုတ်ဘက်ကလည်းထိုင်ဝမ်ကိုတွားတဲ့တရုတ်ခီးသွားဧည့်သည်အရေးအတွက်ကိုကန့်သတ်ခဲ့သလိုထိုင်ဝမ်ကျွန်းသားကိုစစ်လေရင်တွင်ပြန်တန်းခဲ့ပါတယ်။ကုလသမဂ္ဂမှထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်။တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်ကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ကျွန်းခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှင်းလီကမြင်ပါတယ
် It's not good for Taiwan because it certainly is going to draw a lot of people from Taiwan
ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းဆွဲဆောင်ချဉ်ကပ်မယ်ဆိုရင်ထိုင်ဝမ်ကလူတွေလူသားအရင်းအမြစ်တွေငွေကြေးအရင်းအမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာစေကြတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူးလူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ
်တရုတ်သမ္မတရာထူးကန့်သတ်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအနိကစောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာသမ္မတကိုပြည်သူတွေကရွေးချယ်တင်မြှောက်ပြီးသမ္မတအနေနဲ့ရှစ်နှစ်အထိရာထူးတာဝန်ထမ်းဆောင်နိုင်ပါတယ်ဒါကြောင့်ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်ကတနိုင်ငံစနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင်
။မဆုမြတ်မောင်ပြောပြသွားခဲ့တာပါရှင်။အခုအာဖဂန်နစ္စတန်နိုင်ငံတွေငြိမ်းချမ်းရေးလာလာကိုကြည့်ကြရအောင်ပါ။ကတ္တချက်တွေမှသာပဲဆွေးနွေးဖို့မကြသေးခင်ကအာဖဂန်အစိုးရရဲ့ကမ်းလှမ်းချက်ကိုတာလီဘန်တွေဘက်ကအရင်လိုခါခါတီးတီးမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာဖို့စဉ်းစားနေတယ်လို့ပါကစ္စတန်ကရောအမေရိကန်ကပါယူဆကြတဲ့အပြင်ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ခြေကိုပါမျှော်လင့်လာကြပါတယ်။တာလီဘန်တွေရဲ့တိုက်ခိုက်မှုတွေနဲ့မတည်ငြိမ်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အာဖဂန်အစိုးရရဲ့အရင်ကအလားတူကမ်းလှမ်းချက်တွေကိုတာလီဘန်တွေကချက်ချင်းလိုလိုပယ်ချခဲ့ကြပေမယ့်ဒီတစ်ခါတော့တာလီဘန်တွေဘက်ကနှုတ်ဆက်နေတာပါ။ပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြော်တွေပေါ်မှာပါကစ္စတန်ရဲ့ထိုးစစ်အသစ်တွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးသဘောထားတွေပြောင်းလဲလာတာလို့ပြောပါရယ်။အာဖဂန်တာလီဘန်တွေအမေရိကန်နဲ့တည်းရဲ့ဆွေးနွေးလို့ကြောင်းမကြသေးခင်ကစာတစောင်ပေးပို့ခဲ့တာဟာအာဖဂန်စစ်အဆုံးသတ်ရေးကြိုးပမ်းရမှာအဓိကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်အသစ်တွေဆင်နွှဲခဲ့တဲ့ရလလို့လဲစစ်ဖက်ဆိုင်ရာအဆင့်မြင့်တာဝန်ရှိသူတယောက်ကပြောပါတယ်။အမည်မဖော်လိုသူပါကစ္စတန်စစ်အရာရှိတူကလည်းရှစ်ဆက်ရမယ့်ငြိမ်းချမ်းရေးခရီးလမ်းဟာခက်ခဲကြမ်းတမ်းနေစေဖြစ်ပြီးအာဖဂန်စစ်ပွဲမှာပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာအောင်သက်ဆိုင်သူအားလုံးကဩစာအရှိန်အဝါတုံပြီးကြိုးပမ်းမှုလိုတယ်လို့ကပူးမှာသတင်းတောက်တွေကိုပြောခဲ့တာပါ။ပါကစ္စတန်ထောက်လှမ်းရေးအဖွဲ့ISI အပါအဝင်ပါကစ္စတန်ရက်ဖက်နယ်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဟာလည်းတာလီဘန်ကိုယ်စားလှယ်တွေနဲ့ဆက်သွယ်ညှိနှိုင်းမှုတွေလုပ်နေပေမဲ့အာဖဂန်နိုင်ငံကအခြေအနေဟာရှုပ်ထွေးလွန်းတဲ့အတွက်နေချင်းညချင်းဖြည့်ရှင်းဖို့တော့မဖြစ်နိုင်ပါဘူးလို့ပြောပါတယ်။တကယ်တော့တာလီဘန်တွေထဲမှာပဲတချို့အဖွဲ့တွေကရုရှားနဲ့ဆက်ကြတယ်လို့တချို့အီရန်နဲ့ဆက်သွယ်ပြီးတချို့ကပါကစ္စတန်နဲ့ဆက်သွယ်ရှိတယ်လို့လည်းအရာရှိကဝန်ခံပါတယ်။အာဖဂန်နဲ့ပါကစ္စတန်တို့ကြားဆက်ဆံရေးတင်းမာမှုတွေရှိနေပေမဲ့ပါကစ္စတန်ကသူ့မျိုးပေါ်ခြေကုပ်ယူလှုပ်ရှားနေသူတွေကိုရှင်းလင်းဖို့ကြိုးစားနေပါတယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကို VOA ကဆက်သွယ်မေးမြန်းရမှာတော့အာဖဂန်သမ္မတရဲ့ကမ်းလှမ်းချက်ကိုသူမသိသေးတဲ့အတွက်ဘာမှမပြောနိုင်သေးဘူးလို့အကြောင်းပြန်ပါတယ်။အရင်ကတော့အာဖဂန်မှာနိုင်ငံခြားတပ်တွေအားလုံးရုတ်သိမ်းသွားပြီးမှဆွေးနွေးမယ်လို့အာဖဂန်အစိုးရရဲ့ကမ်းလှမ်းချက်ကိုတုံ့ပြန်ခဲ့တာပါ။အခုအာဖဂန်သမ္မတအာရှရဖ်ဂါနီရဲ့ကမ်းလှမ်းချက်မှာတာလီဘန်အရာရှိတွေကိုအမည်မဲဆင်းနဲ့ထည့်ထားတာကိုပယ်ဖျက်ပေးမယ်အပြင်ကဘူးမှာရုံးဖွင့်ခွင့်မှာပေးဖို့အတွက်ကမ်းလှမ်းထားတာပါနိုင်ငံတကာအဖွဲ့တွေအားလုံးရဲ့သဘောတူညီချက်နဲ့သမ္မတဂါနီကမ်းလှမ်းခဲ့တာကိုတာလီဘန်တွေဘက်ကငြင်းလို့တဲ့ဆန္ဒမရှိတာတွေ့ရတယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့နေတိုတပ်တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောပါတယ်
We know a lot is going on right now. I mean there's
a lot of things that are happening now. So that's why I think the challenge that the Taliban are facing is very important. The challenge is that they are not willing to give up and they are not willing to give up. That's why they are willing to give up.
တာလီဘန်တွေကိုကျေပြန့်တဲ့တန်တမန်ရေးရစစ်မြေပြင်တိုက်ခိုက်မှုတွေပါ PR တွေပေးနေတယ်လို့အမေရိကန်အစိုးရကပါကစ္စတန်နဲ့ပေါင်းပြီးအစ်စ်မျိုးစုံမှာဆွေးနွေးပွဲတွေပြင်းပြထန်ထန်လုပ်နေပါတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ
် I think some of the pressure is
အမေရိကန်ရဲ့မူဝါဒအရအရှုပ်ပြရတွေကပါကစ္စတန်ကိုပေးနေတာပါဒါဟာအလုပ်ဖြစ်တယ်လို့ထင်ပါတယ
်တာလီဘန်တွေဘက်ကအမေရိကန်တွေစီအိတ်ဖွင့်ပေးစာပေးပို့လာတယ်လို့တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမေရိကန်ဝင်မပါဖို့ကန့်ကွက်မှုတွေကိုပါရပ်သွားစေတဲ့အာဖဂန်နစ္စတန်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကကောင်းကောင်းအလုပ်ဖြစ်မဲ့အစီအစဉ်ဖြစ်ကြောင်းလည်းဗိုလ်ချုပ်ကြီးကပြောပါတယ
် So what you know the idea of talking
American ဘာသာစကားမှာထည့်သွင်းနေကြ American တွေဘက်ကလုပ်ဖို့ပြောလို့မဟုတ်ပါဘူးဒါကအာဖဂန်ဦးဆောင်တဲ့အစီအစဉ်ပါဒီအစီအစဉ်ကနေကမ်းလှမ်းချက်တွေကိုချပြပြီးရောဆွေးနွေးမှုတွေကိုဘယ်ကနေစာလုံနိုင်လဲဆိုတာပါအကြံရစီပါတယ
်ပါကစ္စတန်အရာရှိတွေကတော့ပါကစ္စတန်ဗိုလ်ချုပ်ကြီးကာမာဂျာဗစ်ဘာဂျဝါနဲ့အာဖဂန်သမ္မတဂါနီတို့ကြားနားလည်မှုပိုပြီးရှိလာတယ်လို့အာဖဂန်အစိုးရနဲ့ဆက်ဆံရေးနဲ့တိုးတက်လာပါတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးထာမီနာဂျန်ဂျူအဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အမေရိကန်ကိုလာပြီးထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတွေနဲ့ဆွေးနွေးခဲ့တာပါ။ဘာရင်းဆွေးနွေးကြတယ်ဆိုတာလုံးဝထုတ်မပြောကြပါနဲ့။ပါကစ္စတန်အရာရှိတွေဘက်ကတော့ကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပြီးပါကစ္စတန်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်ပြီးစနိုင်အောင်ကူညီဖို့ထပ်ကြိုးစားမှုအတွက်အမေရိကန်ကပါကစ္စတန်ရဲ့လူအချက်တချို့ကိုစပီးပေးခဲ့တယ်လို့တော့ပြောပါတယ်။အာဖဂန်အရှေ့ပိုင်းနေဆက်ဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်ရဲ့ drone တိုက်ခိုက်မှုတွေကြောင့်တာလီဘန်အကြီးတန်းတပ်မှုတွေအပါအဝင်စစ်သွေးကြွ22ယောက်သေဆုံးခဲ့တာဟာပါကစ္စတန်ဘက်ကလာတဲ့အကြမ်းဖက်သမားတွေဦးတည်တိုက်ခိုက်တာဖြစ်ကြောင်းအမေရိကန်ကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်မှာစစ်စင်ရေးလုပ်နေသူလို့သတ်မှတ်ထားတဲ့ပါကစ္စတန်တာလီဘန်ခေါင်းဆောင်မူလာဖာဇူလာနဲ့ပတ်သက်တဲ့အချက်လက်ပေးနိုင်ရင်ဒေါ်လာ5သန်းပေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြံနေမှာပဲစုငွေထုတ်ပြန်ထားတာပါ။အ
ာဖဂန်ရဲ့ငြိမ်းချမ်းရေးအလားအလာကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတခါတော့စမ်းသစ်တီထွန်းထားတဲ့ကျန်းမာရေးထောက်ကူပြုဖဏ္ဍတီအကြောင်းကိုပြောပြပေးပါရစေ။ဒီလအစောပိုင်းစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပတဲ့ကမ္ဘာမိုဘိုင်းဖုန်းပြပွဲအတွင်းကျန်းမာရေးနဲ့လုံခြုံရေးအထောက်အကူပြုအင်္ဂါရက်တွေပါဝင်တဲ့ဖဏ္ဍတွေကိုပြသထားတဲ့အကြောင်း VOA သတင်းတောက် Fate Lapidus ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်
။ Rural Walk ဆိုတဲ့ဆက်လေးကြောင်းစီးကျစ်နေတဲ့ချက်ကိုပို့ပြီးတော့လွယ်ကူသွားပါတယ်။ Rural Walk အကြောင်းဘူယုံစင်ကရှင်းပြပါတယ
်။ As a music guide the walking tempo
တချင်းတီလုံးအတိုင်းစီးကျက်ကြကြလမ်းလျှောက်မှုကိုထိန်းချုပ်နိုင်တဲ့ဆက်ဖြစ်ပါတယ်။လမ်းလျှောက်ရတာမပြင်းအောင်လေ့ကျင့်ခန်းလုပ်ချိန်အချိန်ကုန်သက်သာအောင်ဖန်တီးထားပါတယ
်တောင်ကိုရီးယားကုမ္ပဏီဖြစ်တဲ့ Wearable Healthcare ဝတ်ဆင်နိုင်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေထုတ်ပေးနေတဲ့ဒီကုမ္ပဏီကနေပြီးတော့ Rural Walk ဆက်ကလေးကိုထုတ်တာဖြစ်ပြီးတော့သုံးဆသူတွေရဲ့ချက်လက်တွေကိုသုံးပြီးတော့300လွယ်အောင်ဖန်တီးထားတာကြောင့်မလို့ကိုကြိုက်တဲ့ရီမန်းချက်ကိုရွေးလမ်းလျှောက်လိုတဲ့စီးချက်အလိုက်ကိုအလွယ်တကူရွေးနိုင်မှာဖြစ်ပါတယ် I'm on a diet အစားလျှော့နေတယ်ဆိုတဲ့အစီအစဉ်ကိုရွေးလိုက်ရင်တော့ဝိတ်ချဖို့ခက်တက်တက်လေးလမ်းလျှောက်ဖို့တခြင်းကိုဒီဆက်ကရွေးပေးပါလိမ့်မယ်ယူကြတဲ့အကသချင်း R&B နဲ့ Jazz စတဲ့သချင်းပုံစံမျိုးစုံကိုထည့်ထားပါတယ်။ပြည်သူနိုင်ငံခြေဆိုင် Interlinear ကုမ္ပဏီကနေပြီးတော့ကျိုးမဲ့ကြီးနန်းဆက်သွယ်ရေးသင်္ကေတဖြစ်တဲ့ Moscow ကိုတုံးပြီးတော့ဆက်သွယ်နိုင်တဲ့ဖက်နက်ကိုတီထွင်ထားပါတယ်။ဝေးလံပြီးတော့အနေအများရဲ့နေရာတွေအတန်ကျေလောင်တဲ့ပတ်ဝန်းကျင်မှာအလုပ်လုပ်ရလို့လှမ်းခေါ်လို့မကြားလောက်တဲ့နေရာတွေမှာတုံးဖို့အတွက်ဒီကြီးနန်းနည်းနဲ့ဆက်သွယ်နိုင်တဲ့ Smart ဖက်နက်ကိုဖန်တီးထားတဲ့အကြောင်းအင်တလီနီယမ်ကုမ္ပဏီတည်ထောင်သူ Matthew Destring ကရှင်းပြပါတယ
် Your finger to send some
signal ဖနက်မှာအာယုံခံကရိယာနှစ်ခုပါပါတယ်လက်ချောင်းနဲ့ခောက်ပြီးအချက်ပြဖို့ဖနက်အပြင်မှာအာယုံခံကရိယာတစ်ခုတက်ဆင်ထားလို့ကဲ၍လက်တွေပါပြီးကျိုးလို့အချက်မပေးနိုင်ဘူးဆိုရင်လည်းဖနက်ထိတ်ကိုခြေချောင်းနဲ့ထိပြီးအချက်ပေးနိုင်ဖို့ဖနက်ထိတ်ထဲမှာလည်းအာယုံခံကရိယာတစ်ခုတက်ထားပါတယ
်အရေးပေါ်ကယ်ဆယ်ရေးအကြောင်းကြားချက်အပါအဝင်တခြားသတ်မှတ်ထားတဲ့ဆက်သွယ်ချက်တွေကိုဂျီနန်ဆက်သွယ်ရေးမော့စကိုအရာဒီနေတာကိုတုံးပြီးတော့ဖနက်ထိတ်ကိုခြေချောင်းနဲ့ထိပြီးတော့အချက်ပေးနိုင်အောင်ဖန်တီးထားပါတယ်။စောက်လေလုပ်ငန်းခွင်တွေရင်းနှံတူးဖော်ရာနေရာတွေအပါဝင်တခြားလုပ်ငန်းခွင်တွေမှာဒီလို smart ဖနက်တွေကိုစမ်းသုံးနေကြပြီဖြစ်ပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါရှင်။မချခင်ထုတ်လွှင့်မဲ့နာယီဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာသူလူသူတွေအတွက်အီရန်သုံးအင်္ဂလိပ်သင်ခန်းစာကျမရေခန္ဓာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့တန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရက်မလ16ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလမ်းမီတာ190ကနေဖန်ယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာအစာအိမ်နဲ့ဦးလန်းကျောင်းမှာလူကျမ်းမာရေးအထောက်အပံ့ပုံမှားစုတွေရှိနေတဲ့အကြောင်းဆ
န္ဒပေါ်မှာသူသဖြင့်တော့အစာအိမ်နဲ့ဦးလန်းကျောင်းပေါ့လေဥမာကြီးပါပေါ့မက်ခရိုဘိုင်ယိုဆိုတာဆက်တော့ဒီအထောက်အကူပြုမယ်ပုံမှားလေးတွေပေါ့အဲ့ဒီဗီဒီယိုတွေနေတဲ့ပေါင်းကျင်ပြီးတော့မက်ခရိုဘိုင်ယိုလို့ခေါ်တာဖြစ်ပါတယ
်အထွေထွေသမားတော့ဒေါက်တာမင်းစိုးဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးဒေါ်လလတန်းစီစဉ်ပို့ချပေးနေတဲ့ Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
bed of roses
ဖြစ်ပါတယ်စာလုံးပေါင်းက bed bed ကဂဒင်းမွေရ of of နဲ့ roses roses ကနှင်းစီပန်းတွေဆိုတော့စကွတ်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့နှင်းစီပန်းမွေရပေါ့ရှင် idiom အသေးပဲကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာမှာလည်းပန်းမွေရဆိုတဲ့အသုံးကိုတော့ရှင်များကြားဖို့ကြပါလိမ့်မယ်။ပန်းမွေရဆိုတာကတော့ပန်းနေခင်းထားတဲ့မွေရလို့ဓာတ်ရိုက်အဓိပ္ပာယ်ယူနိုင်တယ်လို့ဘဝမှာအဆက်ဆက်ရရအစဉ်ပြေချောမွေတဲ့ဟာကိုလေရည်ညွှန်းသုံးတာတော့ရှင်များအသိဖြစ်ပါတယ်။ဒါကြောင့်လည်း bed of roses ရဲ့ idiom တော့ white day ပဲကလေဘဝမှာအဆက်ဆက်ရရအစဉ်ပြေတာလွယ်ကူချောမွေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဘဝသားရဖြောင်ပြမှုရှိတာပေါ့။ဒီနည်းတော့ဆူမြောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြင်းမမမမရှိပဲအေးအေးဆေးဆေးတသားရရာရှိလာတဲ့ဘဝမျိုးပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြကြရအောင
် Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
မေရီရဲ့ဘဝကတော့တာယာဖြောင်ပြူးလှပါတယ်ဗျာ။သူကချမ်းသာတဲ့မိသားစုကနေမွေးဖွားလာတယ်။ကျောင်းကောင်းကောင်းမှလည်းပညာသင်ရတယ်။အိမ်အောင်ကြတော့လေတန်းကျွယ်တဲ့နေ့ကြတယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
ဘဝမှာတာယာဖြောင်ပြူးအေးချမ်းနေဆိုရင်ဘယ်လိုအီဒီယမ်အသုံးနဲ့ရည်ညွှန်းပြောမလဲ
A bed of roses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့အီဒီယမ်အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့အီဒီယမ်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်လူအစာအိမ်နဲ့ဦးလန်းကျောင်းမှာရှိနေကြတဲ့ကျန်းမာရေးထောက်ကူပြုပုံမွှားစုတွေကိုအမှတ်တမဲ့ဖျက်ဆီးမိတတ်တာတွေကြောင့်ယောဂဒဏ်ကာကွယ်ရေးမှာထိခိုက်မှုရှိနိုင်ပါတယ်။ကျန်းမာရေးထောက်ကူပြုတဲ့ပုံမွှားတွေပျက်စီးဆုံးရှုံးရတဲ့အကြောင်းရင်းတွေဒီလိုပျက်စီးသွားရင်ဘလို့ယောဂါတွေအဓိကဖြစ်လာနိုင်စေသလဲဆိုတာနဲ့ကျန်းမာရေးထောက်ကူပြုပုံမွှားတွေကိုထိမ့်သိမ်းကာကွယ်နည်းတွေအကြောင်းအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคตบารอจีจอดามินซูครับเนี่ยเราတို့ဒီไมโครไบโอมလို့ခေါ်တဲ့ဒီလူရဲ့ဥထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွားလေးတွေကြောင့်ဒီနေ့ပြောมาပါဆရာကြီးအဲ့ဒီခါကျတော့ဒီไมโครไบโอมပိုးလေးတွေကခန္ဓာကိုယ်ထဲမှာဘလို့သဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင်ไมโครไบโอมဆိုတာကတော့လူနဲ့သူအထောက်အကူပြုမဲ့ပိုးမွားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ဆန္ဒလည်းရှိပါတယ် ဟိုဖန်ကတ်ဆိုပါရတယ်ဒါပေမဲ့အဓိကတော့ဘက်တီးရီးယားအဲ့ဘက်တီးရီးယားတွေနေတဲ့ပေါင်းခြင်းလို့မိုက်ခရိုဒါဂွန်လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးတာမွေးကစားကလေးမှဆိုရင်သူ့ရဲ့ဥဟာဒါဘက်တီးရီးယားပိုးမှမပါဘဲနဲ့တော့မွေးဖွာလာဒါမလို့လည်းပဲသူကအစာတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်ဒီဥထဲမှာဘက်တီးရီးယားပိုးလေးတွေပေါက်ဖွာလာကြတယ်အဲ့ဒီဒီရပိုလီတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါဟုတ်စုကတော့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism လို့ခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတဲ့အဲ့ဒီလူအကျိုးပြုတဲ့ပတိရာတွေပိုးတွေရှိတဲ့ပတ်ဝန်းကျင်ကို microbiome လို့ခေါ်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome တွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်အကူပြုနေတဲ့သဘောရှိတာပါဆရာ။အဲ့တော့ဒီ microbiome လေးတွေကဘယ်လိုအနေထားမှာရော့ကျသွားနိုင်လဲ၊ပျက်စီးသွားနိုင်လဲဆရာ
။ဘယ်လိုခံလို့ပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုရှင်သန်မှုမဖြစ်စေတဲ့အနေထားမျိုးပေါ့။ဥပမာဖြင့် antibiotics လို့ခေါ်တဲ့ပဋိသီဝဖြစ်ပြီးတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ပိုးမလေးတွေတည်စေသလိုပဲလူအချို့ကြီးတွေပိုးမတွေလည်းလိုက်ပြီးတော့တည်သွားနိုင်မှာဒါတစ်ချက်ပေါ့။ဒုတိယချက်ကကျတော့သူရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotics လို့ခေါ်တဲ့အစာအာဟာရတွေအဲ့ဒါတွေအဓိကအဖြစ်တော့ဖိဖိဟိရဲ့ fiber တွေတက်တယ်မှာပါလိရှိပါအဲ့တော့အတီးရဲ့အတီးနဲ့စားတာတွေနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးပြုတဲ့ပုံမှန်လေးရှင်သန်မှုကိုထိခိုက်စေပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပုံမှန်လေးတွေနေသွားလို့ရှိရင်ဘလို့ယောဂမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန္တရာယ်ရှိလဲပေါ့နော
်အဓိကတော့တရားလိရှိတာကတော့အဲ့ဒီလိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဆမအကြောင်းမျိုးကြောင့်ပဋိသီဝတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြိုးပြတဲ့ပဋိသီဝတွေဟိုကနေတော့ဖြစ်ပြီးပါတယ်တစ်ခါကြလို့ရှိရင်ကိုယ်တော့ပဲပဋိသီဝတွေကိုခံနိုင်ရှိပြီးတော့လူအနေဖြစ်စေတဲ့ပဋိသီဝတွေပမာဏများပြလာအဲ့ပဋိသီဝအကြောင်းများတော့Clostridium difficile လို့ခေါ်ရပါတော့။အဲ့ဒီ Clostridium difficile ညလာတဲ့အခါကျရင်ဥကရောင်လာမယ်။ပြီးတဲ့အခါကျလို့ရှိရင်ဥကရောင်တဲ့အခါကျလို့ရှိရင်အမဝင်းထဲမှာပြီးပါရမှုတွေဖြစ်တတ်တယ်။ပြီးလို့ရှိရင်ဒီထဲရောင်တဲ့အခါကျဥကပိတ်တတ်တယ်။ပြီးတော့အဲ့ Clostridium difficile ကိုခေါ်ရပေါ့။ပြီးတဲ့အခါကျလို့ခါကျလို့ရှိရင်ဟို statistics ကိုခေါ်ရပြစ်စစ်တဲ့ဒီခါမျိုးတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာ
။ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်။ဒါမျိုးလည်းတချို့ဒီလိုပြောဒီဘာပြစ်ပတ်တာမျိုးမဟုတ်ဖ ೇನೆ အကြောင်းမျိုးကြောင့်ခုနခလေးပါအစာနည်းတဲ့လူတွေဟိနေတဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျွတ်ပြတဲ့ပတ္တိယလေးကနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရဲ့လုံလောက်ဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်။နောက်ပြီးတဲ့အခါကျတော့စီးကျူလို့တချို့ကင်ဆာတွေအဲ့ဒါမျိုးဖြစ်တတ်တယ်လို့လည်းပြည်ထနာပြုလုပ်ထားရလည်းရှိပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့
ဒီဖိုက်ကပွားပွားပေါ်တော့ဒီပြည့်ပြည့်ရင်ကဖြစ်တာတို့ပြည်ထက်ကအစာစားလို့ရှိရင်အစာနဲ့မတည့်တာတို့ဖြစ်တယ်လို့ဆို
ပါဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာဒီ microbiome စင်နည်းသွားလို့ရှင်ပေါ့နော်
အဲ့တော့ဒီလူအကျိုးပြုတဲ့ပတ္တိရာကြီးဟာဘာလို့အထောက်အကူပြုလဲဆိုရင်ဒီကိုခန္ဓာထဲမှာအဲ့အစာရည်ကနေပြီးတော့ဗီတာမင် K တို့ဗီတာမင် B တွဲတို့ကိုအဲ့ပုံမှန်လေးထွက်လို့ပြရလို့ဆိုပါဆိုတဲ့အခါကျတော့အဲ့ပုံမှန်လေးကြီးမရှိတော့ဘူးလို့ဆိုရင်ဗီတာမင် K တို့လို့မြင်ရပါတယ်ဆိုရင်ဗီတာမင် K ကသာပြီးခဲတဲ့နေရာမှာထောက်ကူပြီးအခါကျလို့ရှိရင်တော့ဒဏ္ဍာရီပါဖြစ်တဲ့အခါကျရင်ပြိမတိတ်တံဖြစ်နိုင်တယ်လို့ဆိုတာပေါ့ဒါဗီတာမင် B တွဲထုတ်တဲ့နေရာမှာလည်းပဲသူကထုတ်ပြီးတယ်ဒါဗီတာမင် B တွဲကအဲ့အကောင်လေးကြီးမရှိတော့ဘူးဆိုရင်ထုတ်မှုခဲ့တဲ့ဆိုရင်တော့
ဟုတ်ကဲ့ဆရာကြီးဒီ microbiome ပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကနပြောတဲ့ prebiotics ပေါ့ဆရာနော်ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးကစားပေးတယ်လဲဒါတွေစားတာနည်းရင်ခုနက microbiome စားရှင်သန်မှုလျော့သွားနိုင်တာ哦အဲ့တော့ဘလို့ဟာမျိုးတွေကိုအထူးကပေါ့နော်အသေးစိတ်ပိုးစားတယ်လဲဆိုတာကိုကျန်းပေးလို့ရမှာဆရာ
တော်တော်ဟင်းသီးဟင်းရဲ့ဒီလိုဆိုတာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့အထူးသတိပြုကြတာကတော့ကျွတ်တုံဖြူလို့ကျွတ်တုံမီလို့ပြီးတော့ပြောသည်ကျွတ်တုံဟောဆံမောက်တဲ့အမျိုးတွေဒီကခါကျတော့ဒီပတိရားတော့ဦးလေးပေါ့ပ ဖောက်ထားတဲ့နှုတ်အချင်းလှုပ်ရှားတဲ့ဒိန်းတွေပေါ့နောက်ပြီးတော့ကင်ချီတို့
ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော
်ဟုတ်ပါတယ်ဗျအဲ့ဒီစားတဲ့အခါကျလို့ရှင်တော့ဒီလူအချင်းကြီးတဲ့ပဋိစ္စလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလိုဒီအစားအသောက်စားပေးတာပြင်ပါတော့တကယ်လို့များမိုက်ခရိုဘိုင်ယိုမ်စေတီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုရောရှိလားဆရာ
ကုသမှုတွေနည်းလာဆိုတော့သုတေသနာလုပ်ဆိုင်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသုတေသနာပြည့်ပြည့်ထဲရနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေကတစ်ချက်ကတော့ဥပမာဖြင့်ဝင်သွားတယ်ဝင်သွားတဲ့အခါကျလို့ရှိရင်အခုလိုပရိုဘိုင်ယိုတစ်လို့ခေါ်တယ်ပေါ့နော်အတူပက်ဆလက်တွေပါတယ်ဘာလို့ဖလောမှာတက်လိုက်အဲဘာလို့ဖလောမှာပါလဲဆိုတော့ဒါတို့ပစ္စည်းလောက်ခေါ်တယ်လူအသေးသေးတဲ့ပတိရတွေပါအဲ့လိုဖြစ်လိုက်တဲ့အခါကျလို့ရှင်သူတို့ကဒီယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှားတွေအစားအစာတွေကိုသွန်နေပေါ့လူပြီးတော့စားလိုက်တော့စားလိုက်တဲ့အခါကျလို့ရှင်ဝင်းယောဂကတ္တာစီလို့ဆိုတယ်ဒါကြောင့်မို့အခုလောစေလောလက်ခံထားတဲ့ကုသမှုတုံးမှာလူဝင်းသွားတဲ့အခါမြို့မှာဆက်လို့ရှင်ဘယ်လိုဖလို့ကိုပြီးတယ်ဒါကတော့လက်ခံထားတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုနားဆင်ကြရတာပါရှင်အခုနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလှကန္တာကိုလည်းနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလှကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မွန်ပြည်သက်ပါတီလူထုတွဲဆောင်ပွဲကျင်းပရေးမှာနိုင်နိုင်အဆင်ပြေခဲ့ပြီလို့ငင်းချင်းကြီးကော်မရှင်ဘက်ကပြောပေမဲ့မွန်ပြည်သက်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်အိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မွန်ပြည်သက်ပါတီနဲ့မွန်အမျိုးသားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအဆင်ပြေအောင်ညှိနှိုင်းပေးလိုက်ပြီးလို့ငင်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်တည်င်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအဆင်ပြေသွားပြီဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်။မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တမတော်နဲ့ပြဒနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။မွန်ပြည်သက်ပါတီဟာမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖြတ်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ကွင်ပြည့်ချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖက်ဝင်မင်းစရာဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်မှုစီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်ထဲမှာတန်းပလောင် TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နံမရူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြန်နိုင်သေးပဲရှိနေပါတယ်။ TNL တပ်ဖွဲ့နဲ့ RCS တို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။လက်ရှိမှာတော့နံမရူမြို့နယ်4မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနမ်ရူမြို့ပို့ဖတ်ယုံကျောင်းကိုပြောင်းရွှေ့ထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပညာကပြောပါတယ်။လက်ရှိအချိန်ထိ TNL တပ်ဖွဲ့နဲ့ RCSS ကြားစစ်ရေးသိမ်းမှတ်မှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြန်ရဲကြသေးဘူးလို့လည်းဆိုင်းပညာကပြောပါတယ်။နမ်ရူမြို့နယ်မှာတမကကြောင်းမဲနဲ့နန်းဆန်ကြားမှာလည်းနှူးဦးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းနယ်ရွာတော်ခရိုင်က
ရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်သူတို့တွေဟာမတ်လ5ရက်နေ့နဲ့9ရက်နေ့တွင်မှာရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြည်သူပန္နကမြို့တိုင်းနာရွာနဲ့တက်သုံးနာခွဆုံကြီးရွာတွင်မှာလာရောက်ခိုလုံခဲ့ကြတာပါအခုပြောင်းရွှေ့လာသူတွေကိုပြည်သူလွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ခမောင်းစိတ်ရွာအခြေစိုက်ပြူဟာမူးနဲ့အနောက်ဖက်နယ်စပ်ဒေသပြည်လဲထူထောင်ရေးအထောက်အကူပြုကော်မတီ CRR တို့ကဆန်နဲ့အစားအသောက်တွေရယူကူညီထားတယ်လို့အကူအညီပေးနေသူတဦးဖြစ်တဲ့ဒေသခံကိုကျော်ဝင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းဒေသရွာတော်ခရိုင်ခခရာဆိုရီနဲ့ရင်ဂါမာဒီခရိုင်တွေမှာအလောက်အကန့်ရှားပါပြီးစားဝတ်နေရေးအခက်အခဲကြောင့်အရင်ကလည်းမြန်မာနိုင်ငံဘက်ကမိသားစုအလိုက်ပြောင်းရွှေ့မှုရှိခဲ့ပါတယ်
တိုင်းဒါလနဲ့ကဖွင့်နှပွဲဖြစ်တဲ့မုံမြင့်တပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ပဋိပက္ခတွေကိုဖြည့်ရှင်းဖို့ဖျားသုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မလ23ရက်နေ့ကတွေ့ဆုံမှုတွင်နှစ်ဖက်စီရေးအရှိန်ရှင်းချဖို့နဲ့အောက်ခြေစိတ်ကိုပြန်လည်ချပြဖို့တစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မုံကြီးတပါတီစပွဲခရိုင်ဥက္ကဋ္ဌနိုင်ညံသွန်းကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကမုံကြီးတပါတီဗဟုဝန်ကျင်ဒေသရေးချောင်းပြဘက်မှာတိတ်ခုတ်လုံနေတဲ့ KNU တပ်မ6လက်အောက်ခံတိုင်းရင်း16တပ်ဖွဲ့နဲ့မုံကြီးတပါတီဗဟုလုံခြုံရေးတပ်ဖွဲ့တို့ကြားစီရီထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့ဒီလဇန်ပိုင်းမှာတနင်္လာရီတိုင်းရေပြူမြို့နယ်အလဲစခန်းကျေးရွာရှိဘက်မှာပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးဖြေရှားတာဟာကောင်းမွန်ကြောင်း KNU ဝင်းရင်းမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါရယ
်ကြားပြည်နယ်မှာတပ်မတော်ကနေတင်းစည်းထားတဲ့မြေဧကနေရာကျော်ကိုတက်ဆိုင်ရာတောင်တူရေစီပြန်လည်ဆွတ်လွတ်ခဲ့ပါရယ်လွယ်ကော်မြို့ခြေဆိုင်အမှတ်250ချေလင်းတက်ရင်ကမြေဧက194နဲ့အမှတ်ခွန်တပ်မတော်စစ်ဆေးရုံက15ဧကစုစုပေါင်း219ဧကကိုပြန်လည်စစ်ဆေးရေးကော်မတီရဲ့2019ခုနှစ်ဩဂတ်လ16ရက်နေ့နဲ့ဆွဲပါစာအမှတ်နဲ့နိုင်ငံတော်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့မြေအဖြစ်သတ်မှတ်ပြီးပြန်လည်ဆွတ်လွတ်ခဲ့တာပါကော်မတီအစစ်စစ်ကတေချာစစ်စစ်ပြီးပြန်လည်ဆွတ်လွတ်ခဲ့တာဖြစ်တယ်လို့ကြားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုကပြောပါတယ်ပြန်လည်ဆွတ်လွတ်မြေတွေကိုတက်ဆိုင်ရာတောင်လူတွေစီယာယီလောက်ပိုင်ခွင့်ပုံစံသုံးထုတ်ပေးခြင်းနဲ့မြေထားဘူဒာယုံမြေအတွင်းမှာပါတဲ့တောင်တူတွေကိုတော့ယော်ကျင်းငွေပေးအပ်တဲ့အခမ်းအနားကိုမတ်လ17ရက်နေ့ကလွယ်ကော်မြို့ပြည်နယ်ခမ်းမှာကျင်းပပြုလုပ်ခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မကြသေးခင်က NG ရဲ့အပြစ်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မုံအမျိုးသားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ကော်မတီတို့တွဲဆုံဆွေးနွေးခဲ့ကြပါတယ်။မုံအမျိုးသားကိုစားပြုပါတီပေါ်ထွန်းရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့22ဦးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီဆွေးနွေးချက်တွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါရယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါရယ်
။မော်မျိုးသားကိုစားပြုပါတီတစ်ခုဖွဲ့စည်းဖော်ဆောင်နိုင်ဖို့အတွက်ဇူပါပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ဦးကော်မတီနဲ့မွန်ပြည်သက်ပါတီထိပ်ပိုင်းကောင်ဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုင်မြို့ရှိအောက်ပကိုးဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါရယ်။တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကအခုလိုရှင်းပြပါဗျ
။လက်ရှိကျွန်တော်တို့မြန်မာနိုင်ငံရဲ့အခင်းကျင်းမှာဖြစ်နေတဲ့ပြဿနာတွေနောက်ပြီးဒီမွန်မျိုးသားညီညွတ်ရေးအတွက်ကိုကျွန်တော်ပုံဖော်မဲ့ဒီမွန်ကိုစားပြုပါတီပေါ်ထွန်းရေးမှာတော်တော်တွေ့နေရတဲ့အခက်အခဲတွေဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝမ်းဝန်းဖြေရှင်းကြမလဲ။ဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့နားလည်ဖို့ကြိုးစားယူပြီးတော့ကျနားလေပြီးတော့စွစွစီနဲ့စွစီပြီးတော့ပေါ်ထွန်းလာတဲ့မျိုးသားကိုစားပြီးပါတယ်ရတယ်အတွက်ကိုပြောင်းဆောင်ရကြမယ်ဆိုတော့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ13နဲ့14ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22အဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းပေါ်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီကတော့22အဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရဲရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်။ပါပြောတယ်လေဗောနော်ကျွန်တော်တို့နားထောင်တာသူတို့ကတော့သူတို့ကိုကျွန်တော်တို့ဘက်ကတကယ်လို့ဒီမှတ်ပြီမလဲဗောနော်အဲ့ဒီသဘောပါကျွန်တော်တို့ပါတီကသူတို့ကိုလည်းသဘောထားတယ်ကျွန်တော်တို့ကတော့ဆွေးနွေးရအောင်
မ
မမီတပါတီအနေနဲ့မောမျိုးသားကိုစားပြုနိုင်ငံရေးပါတီတခုပေါ်ထွင်းရေးဖော်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖွဲ့စည်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိမတ်ပြုတ်တာမပြုတ်တာလက်ခံတာမခံတာဆိုတဲ့သဘောထားသုံးတရားထုတ်ပြန်ထားတာမရှိသေးပါဘူး။မောမျိုးသားကိုစားပြုနိုင်ငံရေးပါတီပေါ်ထွင်းရေးကောင်းတဲ့ဖော်နေတဲ့22ဦးအဖွဲ့ဟာမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မောမျိုးသားပါတီတို့နဲ့လည်းတွဲဆောင်ဆွေးနွေးဖို့စီစဉ်နေပေမဲ့မောနပါတီဘက်ကလက်ခံတွေ့ဆုံချင်းမရှိသေးပါဘူး။မော်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုကို22ဦးအဖွဲ့က6လအတွင်းခေါင်းထည်ဖော်ဖွဲ့စည်းသွားမှာဖြစ်ပြီး6လပြည့်တဲ့အခါမှာညီလက်ခံတရကျင်းပပြီးတော့မော်မျိုးသားကိုစားပြုနိုင်ငံရေးပါတီကိုအတီးပြုတ်သွားမယ်လို့ထုတ်ပြန်ထားပါတယ်။
ဆက်ပြီးတော့2019ကြောင်မြတ်ဥပဒေမူကြမ်းကိုပြင်ဆင်ပေးရတဲ့ကြောင်မြတ်ဥပဒေပြဋ္ဌာန်းအတည်ပြုဖို့တန်းကြာနေတဲ့အတွက်နင်းနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကနေဖေဖော်ဝါရီလကုန်ပိုင်းမှာမြစ်ချနာမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်တွေကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ
်။နင်းနာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကြောင်မြတ်ဥပဒေအမြန်ပြဋ္ဌာန်းဖို့လိုအပ်တယ်လို့လူသူဆန္ဒပြပွဲဥဆောင်သူကချင်မျိုးသားကွန်ဂရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်
။နံပါတ်1အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လည်ဖော်ဆောင်မှုတို့စူးစမ်းလာတယ်။အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းရင်ဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရဲအကြီးကြီးတွေတုံဆွဲတာကိုတို့မရက်ဘူး။အဲအဲ့ဒီနှစ်ချက်ကအဓိကပဲ။ကျွန်တော်တို့ဒီတောင်းမြတ်ဥပဒေကအရန်ကြံ့ကြတယ်။ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွတယ်တူးဆွတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်တိုင်းကတော့အခွန်မရဘူးအဲဒီနောက်တစ်ခါရေပစိလုပ်သားတွေရန်များလာတယ်အလေလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုချင်တယ
်2019ခုနှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာလူသူစုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေတာဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ဆောင်ရတာဖြစ်တယ်လို့လူသူဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်။အကြီးစားလှုပ်ခွက်ကိုဧက50သိတတ်မှတ်ထားပြီး10နှစ်သိလှုပ်ပိုင်ခွင့်ပေးဖို့ဥပဒေကြမ်းထဲမှာဖော်ပြထားတာဟာလူသူစုကိုယ်တော်အကျိုးရှိစေပြီးဒေသခံတွေသက်နစ်နာစေတာကြောင့်ဒေသခံတွေလည်းလှုပ်ပိုင်ခွင့်ရှိသင့်တယ်လို့ဒေတာကဥကင်စားစာရိုင်းကပြောပါတယ
်တို့တို့အရှင်ပြည်ရဲ့ဒီသူတယောက်ကျောင်းမေရာရှင်သာတို့တို့အရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမေရာရှင်ပဲဒါတို့တို့ပိုင်ရမယ်ဒီတို့တို့လောက်ပတ်ကိုချီရမယ
်ဆန္ဒထုတ်ပေါ်ဝဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမေရာနာလုပ်ငန်းရှင်တွေနဲ့ဒေတာကလူစုစုစုပေါင်းဥယျ300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
ခုတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအဆင်ပြေခဲ့ပြီလို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်သက်ပါတီဘက်ကပြောပါတယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ။
American ပြည်တော်စုက2023ခုနှစ်မှာကမ္ဘာအကြီးဆုံးရေနံထုတ်လုပ်တဲ့နိုင်ငံဖြစ်ကိုရောက်လာတော့မှာဖြစ်ကြောင်း IEA နိုင်ငံတကာစွမ်းရင်အဖွဲ့ကြီးကပြောပါတယ် IEA အမှုဆောင်ဒါရိုက်တာ Faith Barrow ကတော့ရေနံလိုအပ်ချက်တိုးမြင့်လာတာဟာ American ကိုရေနံအကြီးကျယ်တိုးထုတ်ဖို့အတွက်ဖြစ်လာစေမယ်လို့ပြောပါတယ် American ရေနံစိမ်းထုတ်လုပ်မှုဟာလက်ရှိမှာတစ်နှစ်ကိုရေနံစီး 10.6 တန်းထုတ်လုပ်နေရကနေ2023ခုနှစ်မှာတစ်နှစ်ကိုစီပေါင်းစနစ်တက်သမတက်တန်းလောက်ထိစံချိန်တင်သွားမယ်လို့မျှော်လင့်ထားပါတယ်။ဒါဟာတနေ့ကိုရေနံစီ7တန်းလက်ရှိထုတ်လုပ်နေတဲ့ရုရှားတဲ့လဲကျော်လွန်သွားမှာပါ။အမေရိကန်မှာခေတ်မီနည်းပညာသစ်တွေနဲ့ထိရောက်မှုတွေပိုရှိလာတယ်လို့ရေနံစီးကလည်းမတိမသားလေးမြင့်လာတာကြောင့်ရှေလကျောက်ထဲကနေရေနံတူးထုတ်ရတဲ့ဈေးဟာတိတ်မကုံတော့တာကရေနံထုတ်လုပ်မှုကိုတိုးလာစေဖို့အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါ့အပြင်သမ္မတဒေါ်နယ်ထရမ့်ကတမိုင်းတင်လောက်အောင်ဤဥပဒေပြောင်းလဲမှုတွေအများအပြားလုပ်ပြီး လူမှုနဲ့ပုဂ္ဂလိကမြင်ရာတွေကိုစိတ်ချရတဲ့ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်မှုအပြင်လေနဲ့နေဆွင့်အပါဝင်တခြားဆွင့်တယံဇာတတွေထုတ်ဖို့အတွက်သုံးခွင့်ပြုလာတာကြောင့်လည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာကြောင့်ဆွင့်အတွက်နိုင်ငံရခြားအာမကိုပဲကုထရောက်ပေါ်ကိုရက်နိုင်ရမယ်ဆိုတဲ့သမရထရန့်ရဲ့ရည်မှန်းချက်ပန်းတိုင်နဲ့တဖြည်းဖြည်းနှီးကပ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့အမေရိကတိုက်ဟာဒီရာစုနှစ်အတွက်စွန့်ရင်ထုတ်လုပ်မှုအားကြီးတဲ့ဒေတာဖြစ်လာခဲ့ပြီးဒီလိုဖြစ်လာဖို့အတွက်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုအလင်းမြန်တိုးလာတာကိုအဓိကကျေးဇူးတင်ရမှာဖြစ်ကြောင်းမကြသေးခင်ကပဲပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝန်ကြီး Ryan Zinke ကတော့သဘာဝဝန်းကျင်ဆိုင်ရာကောင်းမွန်တဲ့စီမံခန့်ခွဲမှုပါဝင်တဲ့စွန့်ရင်စူးစမ်းရှာဖွေရေးလုပ်ဖို့အတွက်မြေယာသစ်တွေလုတ်ကန်ခွင့်လမ်းဖွင့်ပေးခဲ့တယ်လို့ပြောပါတယ်။ဒီလိုလုပ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဘယ်တော့ကနဲ့မှမတူတဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံမှုတွေကိုပြည်သူပိုင်မြေယာတွေနဲ့ဥယျံစနစ်တွေမှာချထားပေးပြီးဒါကိုစွန့်ရင်ဌာနကနေငွေကြေးထောက်ပံ့ပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မကြာခင်ကမှကျင်းပတဲ့အစည်းအဝေးရဲ့ဆွေးနွေးမှုတွေမှာအမေရိကန်စွန့်ရင်ဝန်ကြီး Rick Perry ကရင်းနှီးတဲ့သဘာဝဓာတ်ငွေကဏ္ဍတွေတိုးတက်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမှာပုဂ္ဂလိကကဏ္ဍကိုခွင့်ပြုပေးရတာအရေးကြီးကြောင်းပြောကြားခဲ့ပါတယ်။ LNG ကတဘာဝဓာတ်ငွေရေထုတ်လုပ်မှုလင်းလင်းမြန်မြန်ကြီးထွားလာတာကလည်းအမေရိကန်ပြည်ထောင်စုကိုအဓိကရေနံတင်ဖို့သူဖြစ်လာစေတာပါ။အမေရိကန်ပြည်ထောင်စုဟာစွန့်ရင်တစ်မျိုးတည်းမဟုတ်ဘဲလွတ်လပ်မှုတွေကိုပါတင်ဖို့ပေးတာဖြစ်ကြောင်းအဓိကရေနံတင်ဖို့တဲ့နိုင်ငံရဲ့တာဝန်ရှိသူအနေနဲ့ဝင်းကြီးပယ်ရီကပြောပါတယ်။ဒါဟာကမ္ဘာတလောမှာဘာအဓိပ္ပာယ်တက်ရောက်မလဲလို့တွေးမယ်ဆိုရင်တော့ကျွန်တော်တို့မဟာမိတ်ဖြစ်နေရှိစေခြင်းသူတွေအနေနဲ့သူတို့စိတ်ကမ်းတွေကိုအမေရိကန်ရေနံတွေစိုက်တန်နဲ့သူတို့အတွက်အနေနဲ့ရှိစေမဲ့ဈေးကစားမှုတွေမကြုံရတော့ဘူးဆိုတာကိုအခုသိလာကြတာပါပဲလို့လဲဝင်းကြီးပယ်ရီကပြောပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ကျမတို့ VO American တန်ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ20 kHz 15115လိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါရရှင်။ခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဂျီတီနိုင်ငံမှာရုရှားတချို့ဟောင်းတူအူကိုအာယုံကြောထိဓာတုအစိနဲ့လုံကြံတပ်ဖြတ်ဖို့ဂျိုးပန်းခဲ့တဲ့ဖြစ်ရပေါ်။သမ္မတထရမ့်အစိုးရဟာရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာအတွက်တိုက်ရိုက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲဒီကိစ္စနဲ့ပတ်သက်လို့ဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။ဒီနိုင်ငံဆော့စ်ဘယ်ရီမြို့မှာရုရှားတရှူဟောင်းဆာဂစ်စကရဘောကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်နယ်ပတ်သက်ပြီးစာသာပရိမြို့မှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်။2016အမေရိကန်သမ္မတယူကောက်ပွဲမှာရုရှားကဂျာဝဲနောက်ဆက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကသမ္မတဒေါ်နယ်ထရမ့်ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေစာဝေစာတမ်းထောက်ထားတွေကိုစစ်ဆေးဖို့တောင်းဆိုထားပါတယ်။အဲ့ဒီအထောက်အထားတွေအားလုံးကိုကုမ္ပဏီကမစ္စတာမူလာကိုပေးလိုက်ပြီးပါပြီ။ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပျော်ရွှင်ဆုံးနိုင်ငံများစင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်။ကုလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မလ14ရက်ဗိုလ်ဒူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအစည်းအဝေးစာထဲမှာအဲ့လိုသတ်မှတ်ထားတာပါဒီနှစ်စင်းမှာထိတ်တန်းကသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်1ရှိခဲ့တဲ့နော်ဝေးကတော့ဒီနှစ်အဆင့်2ကိုကျော်သွားပါတယ်အမေရိကန်ကအဆင့်18ကိုရောက်သွားပြီးဗြိတိန်ကအဆင့်19မှာရှိပါတယ်မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဟာဆွီဒင်နိုင်ငံကိုဂျာဇာပရီနေ့ကရောက်ရှိသွားပြီးဖြစ်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆထားကြပါတယ်ခင်ဗျာ
တောက်ချာနေမနက်ခင် VOE ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီမနက်အစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမြတ်မွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။ VOE ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစည်းအဝေးတွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.